အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဖမ်းမိခဲ့တဲ့များတဲ့အကြီးဆုံးမြန်မာစစ်ဗအုံးမွေကြီးတကောင်ကိုဇီဝဗေဒပညာရှင်အဖွဲ့တခုကဖမ်းမိခဲ့ပါတယ်။အလေးချိန်115ပေါင်ရှိပြီးတော့18ပေရှိတဲ့စစ်ဗအုံးမွေအမကြီးမှာဥ120လုံးရှိနေတာကိုလည်းတွေ့ရပါတယ်။ဖလော်ရီဒါအနောက်တောင်ပိုင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကစစ်ဗအုံးမွေတို့ရဲ့လှုပ်ရှားမှုဥပောက်ပွားပုံပြုံမှုနေတိုင်းပုံနဲ့မွေတိုက်တွေကိုလေ့လာနိုင်ဖို့မွေထီးတွေကိုထောက်လန်းကိရိယာတွေတက်ပြီးတော့လွတ်ထားပေးတာပါ။မွေလေလာရေးအဖွဲ့လုပ်ငန်းမန်နေဂျာ Ian Batusis ကဒီနိုလို့နာမည်ပေးထားတဲ့မွေထီးကြီးတကောင်ကို Everglades အနောက်ဘက်မှာအရင်မှလွတ်ပြီးတော့စပအုံးမွေတွေကိုလေလာနေတယ်လို့ပြောပါရယ်။ Florida ပြည်နယ်မှာဩဂုတ်လရောက်တိုင်းစပအုံးမွေတွေကိုဒရင်နှစ်ပတ်ကြာလိုက်ဖမ်းပြီးတော့ရှင်းလင်းတဲ့အစီအစဉ်ရှိပါတယ်။ဒီအစီအစဉ်မှာပတ်ဝန်းတဲ့မွေအများဆုံးဖမ်းနိုင်သူကိုဒေါ်လာ2500အထိစုချတာဖြစ်ပါရယ်။မနစ်တုံးကတော့ပြည်နယ်25ခုကလူပေါင်း600ကျော် Florida မွေဖမ်းပွဲမှာပါဝင်ခဲ့ကြတာပါ။2013ခုနှစ်ကစတင်ခဲ့တဲ့စပအုံးမွေဖယ်ရှားရေးအစီအစဉ်ကနေ Florida ပြည်နယ်အနောက်တောင်ပိုင်းမိုင်တရာပတ်လေကစပအုံးမွေတထောင်ကျော်ကိုဖမ်းဆီးဖယ်ရှားပြပါပြီ။ Florida မှာအရင်တုန်းကဖမ်းမိခဲ့တဲ့အကြီးဆုံးစပအုံးမွေက185ပေါင်အထိရှိတာဖြစ်ပါတယ်။